ဇော်ဝင်းမှန်ရေ Facebook ပေါ်မှာလေ promotion ကြော်ညာတွေတွေ့တိုင်းအဟုတ်မှတ်မနေနဲ့အောင်နော်အခုအညာတွေမိလို့ဒီက blog တွေမှာတော်တော်လေးရေးနေကြတယ
်ဒါတော့စိတ်မပူနဲ့မဆင်းမြင်မို့ရေကျွန်တော်ကအဲ့ဒါတွေစိတ်ဝင်စားလို့ကျွန်တော် timeline မှာပေါ်လာရင်ဒါမှကြော်ပလိုက်တာဗျ
တော်သေးတာပေါ့ဒါပေမဲ့ကြော်ညာတွေကကောင်းလို့တချို့ကြတော့အဟုတ်ထင်ပြီးတော့ click လိုက်မိလို့ကိုယ့်ရဲ့အချက်လက်တွေပါသွားတဲ့သူတွေလည်းမနေဘူးနော်
အဲ့ဒါမျိုးခံလိုက်ရတယ်ဆိုတာတွေကျွန်တော်လည်းမကြဖတ်ရတယ်ဗျတော်တော်ပိုဆိုးလာလို့လား
Huffington Post ရဲ့စာမတစ်ခုမှာရေးထားတဲ့အတိုင်းဆိုရင်တော့ Facebook account 900 gain နှုန်းကနေပြီးတော့ 17 gain နှုန်းကျော်ကအတုတွေတဲ့
ဒါဆိုဘယ်နဲ့မလဲဗျဘသူတွေကဒီလောက်တောင် account အတုတွေဖန်တီးနေကြတာလဲ
အဲ့ဒီ Facebook account အတုတွေထဲမှာဒီလူပုဂ္ဂိုလ်တွေအနေနဲ့ဖန်တီးထားကြတာတွေပါတယ်လို့စီးပွားရေးလုပ်ငန်းကြီးတွေပုံစံပုံမရိုက်ထားကြတာတွေလည်းပါတယ်တကယ်လို့လူကြိုက်များလူသုံးများတဲ့ကုန်ပစ္စည်းထုတ်တဲ့လုပ်ငန်းတွေပုံစံမျိုးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေရဲ့ Facebook page စာမျက်နှာပုံစံမျိုးပုံမရိုက်ပြီးတော့ဖန်တီးထားကြတာရှင
်အဲ့ဒီလို Facebook page မျိုးတွေတာမန်လူတွေကအစ်စ်လားအတုလားခွဲနိုင်ဖို့ခက်ခဲလို့လားဗျ
ခွဲဖို့ခက်လားဆိုရင်တော့မခက်ခဲပါဘူးဒါပေမဲ့လည်းတောင်းတောင်းတော့ဒီအတုအစစ်ခွဲနိုင်ဖို့ဝေဝါးအဖြစ်အောင်တော့လှုပ်ထားကြတာပေါ့လေအမေရိကန်မှာဒီပြည်ရင်းပြန်တန်းတဲ့ Southwest လေကြောင်းလိုင်းလိုမျိုးကုမ္ပဏီကြီးတောင်မှသူ့ရဲ့ Facebook စာမျက်နှာအတုလှုပ်ခံရသေးတယ်ကိုဇော်ဝင်းလှိုင်ရဲ့ online ဆောင်းပါးတွေမှာအဲ့ဒါကိုဥပမာပေးပြီးတော့ကိုတတိပေးရေးနေကြတာ
ပြောပါအောင်မြတ်ကျွန်တော်လည်းသိထားရတာပေါ့
Southwest လေကြောင်းလိုင်းရဲ့စာမျက်နှာအစစ်လဲဒီ Facebook မှာတကယ်ကိုရှိရသားနဲ့ကိုအတုလှုပ်တဲ့သူတွေကပုံမှားရိုက်ထားတာ cover လှုပ်ထားတဲ့ဓာတ်ပုံရောကုမ္ပဏီလိုဂိုရောကတကယ်အစစ်စာမျက်နှာအတိုင်းပဲ။နောက်ပြီးတော့အဲ့ဒီ page အတုကို like လုပ်ထားကြတာကလည်း 2000 နီးပါးရှိတယ်။ဆိုတော့တောင်းတမ်းမသိတဲ့သူကစာမျက်နှာအတုကိုအစစ်လို့ထင်နေတာပေါ့။တကယ် Southwest လေကြောင်းလိုင်း Facebook page မှာတော့ like လုပ်ထားကြသူက4000လောက်ရှိတယ
်။ဒါပေမဲ့ခုနကမဆုမမပြောသလိုဆိုထင်အောင်ထင်မှဖြစ်ကြတော့မှာပေါ့
။ဟုတ်တယ်ရှင်။စာမျက်နှာအတုတွေကတည်တည်ချာချာကြည့်တော့မှအတုဖြစ်တယ်ဆိုတာသိမယ်လေ။ Southwest Airlines လေကြောင်းလိုင်းဆိုရင်page အစစ်မှာက southwest ကိုတစ်ဆက်တည်းစာလုံးတစ်ခုတည်းရေးထားတဲ့သူ့ကုမ္ပဏီနာမည်အတိုင်းပေါ့ဒါပေမဲ့ page အတုမှာကျတော့ south နဲ့ west နဲ့ကစာလုံးကတစ်လုံးချင်းစီ
ဒါကလည်းဘလို့စာလုံးပေါင်းလဲဆိုတာကအသေးချာသိထားအောင်မှဖြစ်မှာနော
်အဲ့ဒါပေါ့ဒါကြောင့်မလို့ကျွမ်းကျင်တဲ့သူတွေကထောက်ပြကြတဲ့အထက်မှာဒီစာလုံးပေါင်းတွေတတိထားဖို့လဲပါတယ်နောက်ပြီးတော့ဒီ page အတုတွေဖန်တီးတဲ့သူတွေအလုံများတာကကုမ္ပဏီနာမည်ရဲ့အနောက်မှာ full stop ထည့်လိုက်တာမျိုးစာလုံးပေါင်းကိုမတိမတားလေးလွဲထားလိုက်တာမျိုးတွေလုပ်တတ်တယ်တဲ့
ဒါနဲ့ဘာလို့သူတို့ကအဲ့ဒီလိုထင်အောင်ထင်မှား page တွေလုပ်နေကြတာလဲဗျ
အဓိကတော့လူတွေစီကအချက်လက်တွေခိုးယူဖို့ပေါ့အဲ့ဒီ Facebook page အတုတွေမှာဒီ promotion အတုတွေနဲ့မျှားပြီးတော့မှကြော်ညာကြတယ်လေတကယ်ကုမ္ပဏီတွေမှာကြော်ညာဓာတ်တာမျိုးခက်စစ်စင်ကြော်ညာကြတာစိတ်ဝင်စားတဲ့လူတွေကအဲ့ဒီကြော်ညာအကြောင်းကိုပို့ပြီးတော့သိချင်တော့သူ့ရဲ့ page ကိုကြိုက်ပါတယ်ဆိုတဲ့ like ကိုအရင်ဆုံး click နှက်ရပြီလေနောက်ကြော်ညာတွေကအတိုင်းကြားနိုင်ဖို့ကိုယ့်ရဲ့နာမည်တွေလိပ်စာတွေဖုန်းနံပါတ်တွေပေးရပြီအဲ့လိုကိုယ့်ရဲ့ကိုရေးကိုယ်တာနဲ့ဆိုင်တဲ့အချက်လက်တွေကိုဘယ်မှမသိတဲ့သူတွေကို online ပေါ်ကနေပေးလိုက်ရပြီဆိုတော့စိတ်မချရတော့ဘူးလေ
online ပေါ်မှာကိုယ့်အချက်လက်တွေကိုခိုးယူခံရပြီဆိုရင်အဲ့ဒီအချက်လက်တွေကိုမတမာသူတွေကထပ်ဆင့်လက်ကမ်းပြီးတော့မျှဝေတတ်ကြတယ်ဆိုတော့ဘယ်တွေရောက်သွားတယ်လဲဆိုတော့အတိအကျသိရဖို့ကခက်တယ်လို့ IT ပညာရှင်တွေကလည်းခဏခဏသတိပေးကြတယ်မဟုတ်လား
အဲ့ဒါပေါ့တချို့မသိတဲ့သူတွေဆိုလို့ရှိရင်ဒီ Facebook စာမျက်နှာအတုတွေကိုမသိတော့ထပ်ဆင့်ပြီးတော့တောင်မှ share တောင်းလုပ်ကြသေးတယ်။သူတို့ကလည်းဒီ promotion ကိုတခြားသူတွေလည်းသိပါစေဆိုတဲ့စေတနာနဲ့ဖြစ်မှာပေါ့လေ။ဒါပေမဲ့အဲ့လိုလုပ်တော့ဒီ page အတုတွေက like တွေပိုရတော့တာပေါ့
။ဒါနဲ့တကယ်စီးပွားရေးလုပ်ငန်းရှင်တွေကရောသူတို့ Facebook page တွေအတုလုပ်ခံထားရတာမသိကြဘူးလားဗျ။
ချက်ချင်းသိကြပုံမရဘူးဥပမာအမေရိကန်မှာမိသားစုတွေတိတ်ကိုသွားရကြတဲ့ Disneyland ကစားကွင်းကြီးရဲ့ Facebook page စာမျက်နှာလည်းအတုလုပ်ခံရတဲ့အတုလုပ်ပြီးတော့လက်မှတ်တွေအခမဲ့ပေးပါမယ်ဆိုတာမျိုး promotion အတုတွေနဲ့ဆွဲဆောင်တာအဲ့ဒီစာမျက်နှာအတုနဲ့ကြော်ညာအတုကိုထပ်ဆက်ပြီးတော့ share လုပ်တဲ့အရေးအတွက်ကတောင်းကြော်တယ်တကယ် Disney page အစ်စ်မှာဒီအစ်စ်အမှန် promotion ပေးတဲ့ကြော်ညာကို share လုပ်တာကြတော့ယာကနားမဲ့ရှိတယ်ဆိုပဲအဲ့ဒါအတုမိကြတဲ့သူတွေကဒီ Disney ကိုအကြောင်းကြတော့မှ Disney company ကလည်းသိပြီးတော့အရေးယူပေးဖို့ Facebook ကိုတိုင်ရတော့တယ
် Facebook company ကရောဒီလိုတွေမဖြစ်အောင်ကြိုမဟန့်တားနိုင်မလားဗျာ
Facebook ကတော့အဲ့ဒီလိုမျိုး page အတုတွေကြောင့်မို့လို့လူတွေအလိမ်မခံရအောင်လို့စူးစမ်းပြီးတော့တားဆီးနေပါတယ်လို့တော့ပြောတာပေါ့ဥမာတကယ်စစ်မှန်တဲ့ကုမ္ပဏီကြီးတွေရဲ့ Facebook page စာမျက်နှာတွေကိုရှာလို့ရှိရင်ဘေးမှာအပြာရောင်ဆက်ဝိုင်းလေးထဲမှာအမှန်ချစ်ထားတာကိုတွေ့ရမယ်အဲ့ဒါဆိုရင် Facebook ကစစ်ထားပေးပြီးသားအစ်စ်အမှန်လို့မှတ်ယူနိုင်ပါတယ်တဲ့အဲ့လိုပြောလို့ဘေးမှာအမှန်ချစ်မထားတဲ့ကုမ္ပဏီ page တွေတိုင်းကိုလည်းအတုလို့မှတ်ယူလို့မရပြန်ဘူးတဲ့ဘာလို့လဲဆိုတော့ဒီကုမ္ပဏီငယ်လေးတွေကိုကြတော့သူတို့အနေနဲ့စစ်မှန်မမှန်စစ်ထားမပေးနိုင်လို့ပါတဲ့
ဒါဆိုကျွန်တော်တို့တွေအစ်စ်လားအတူလားဘယ်လိုလုပ်သိနိုင်မလဲဗ
ျ Facebook ပေါ်မှာကြော်ညာတွေပေါ်မလာအောင်တားနိုင်တဲ့ software လေးတွေကို install လုပ်ထားလို့တော့ရပါတယ်အဲ့ဒါမျိုးတွေထည့်ထားရင်ကြော်ညာအတုတွေသူ့အလိုလိုပေါ်မလာတော့ဘူးဒါပေမဲ့လည်း Facebook ထဲကကိုယ့်ရဲ့တငယ်ချင်းတွေက like လုပ်လိုက်လို့ပဲဖြစ်ဖြစ် share လုပ်လိုက်လို့ပဲဖြစ်ဖြစ်ကိုယ့်ရဲ့ news feed ထဲမှာပေါ်ပေါ်လာတာကိုတော့မတားနိုင်ပြန်ဘူးဆိုတော့ဒီ IT လုံခြုံရေးပိုင်းကျွမ်းကျင်သူတွေအကြံပေးကြတယ်လို့ပဲကြော်ညာတွေကိုတွေ့ရင် အစ်စ်လားအတူလားတေးချာချာကြည့်ကြပါ။နောက်စီးပွားရေးလုပ်ငန်းကြီးတွေကတကယ်ကိုကြော်ညာရဲဆိုလို့ရှိရင်သူတို့ရဲ့ပင်မ website တွေမှာလည်းကြော်ညာထားရကြပါတယ်။အဲ့ဒါကိုတိုက်ပြီးတော့စစ်ကြည့်ကြပါတဲ့။နောက်ကိုကတခုခုကို like လုပ်ချင်တယ်ဆိုရင်ပဲဖြစ်ဖြစ်တကယ်ချင်းတယောက်က share လုပ်လိုက်တဲ့ဟာကိုပဲဖြစ်ဖြစ်တေးတေးချာချာအရင်ကြည့်ပါတဲ့။ promotion ပေးတာတွေကတိတ်ကိုရရောနေတယ်။ဟုတ်မှဟုတ်ရဲ့လားလို့တွေးစရာဖြစ်လာပြီဆိုရင်တော့အဲ့ဒါတွေကအတုတွေဖြစ်တာများနေနိုင်တာမို့တတိထားသင့်ပါတယ်ရှင်။